ီးရတဲ့ရပိုင်ပြည်သူတွေစိတ်ဝင်စားခဲ့တဲ့ပြည်ထောင်ကတော့အရင်ဆက်မှုဝန်ကြီးဟောင်းလက်ရှိလွှတ်တော်အမတ်နဲ့ဒီကန်မျိုးပါတီရဲ့ဝါရင်အကြံပေးဥအောင်ကောင်းကိုအမေရိကန်အစိုးရကဘလက်လစ်ခေါ်အမည်နဲ့စီးရင်သွင်းလိုက်တာကိုပြည်ထောင်စုလွှတ်တော်ကကန့်ကွက်ခဲ့တယ်ဆိုတဲ့သတင်းမှာပိုပြီးအံ့အားတစ်ဆင့်ဖြစ်သွားစေတာကတော့လွှတ်တော်အတွင်းဆုံးဖြတ်ချိန်မှာဒေါ်စန်းစုကြည်နဲ့ NLD ပါတီကကန့်ကွက်မှုမရှိခဲ့တာရဲ့နောက်ပိုင်းဒေါ်စန်းစုကြည်ကိုယ်တိုင်အမေရိကန်အစိုးရရဲ့အဲ့ဒီကြေညာချက်ကိုသဘောမကျသလိုထုတ်ပေါ်ပြောဆိုမှုတွေရှိလာတဲ့အခါပြည်သူတွေကိုပိုပြီးအံ့အားတစ်ဆင့်ဖြစ်စေခဲ့ပါတယ်။အမေရိကန်ဆွေရကဥအောင်တောင်းကိုဘာကြောင့် blacklist စီရင်ထည့်သွင်းခဲ့ရတာလဲ။လက်တလုံးဥအောင်တောင်းဘယ်လိုရည်တည်လှုပ်ရှားနေသလဲ။သွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒေါ်စန်းစုကြည်နဲ့ NLD ပါတီရဲ့ရည်တည်ချက်အမှန်ကန်ပါရဲ့လားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။ American သမရရဲ့အုပ်ချုပ်မှုအာဏာ EO13448 အရာဆိုရင် American ပြည်ထောင်စုဗန္နာယီဝန်ကြီးဌာနတီပပိုင်ဆိုင်မှုများထိမ့်ချုပ်ရေးရုံးရဲ့ပိတ်ဆို့ကန့်သက်ခံရသူများစီးရင်မှာပြည်သူ့လွှတ်တော်အမတ်ဦးအောင်တောင်းကိုအောက်တိုဘာလ31ရက်နေ့ကထည့်သွင်းလိုက်တာပါ။အမေရိကန်အစိုးရဟာဦးအောင်တောင်းကိုလူခွေရေးချိုးဖောက်မှုတွေလုပ်ကင်သူဖြစ်တဲ့လက်ရှိမြမနိုင်ငံရေးပြုပြင်ပြောင်းလဲရေးကိုနှေးကွေးအောင်ဟန်တားသူဖြစ်တဲ့လူထုအတွင်အကျင့်ပြတ်ခြားစားမှုမှာပါဝင်ပတ်သက်နေကြောင်းဖော်ပြပြီးတော့အခုလို blacklist စီးရင်သွင်းလိုက်တာပါ။ဒါနဲ့ပတ်သက်လို့လူအများစုကတော့ဦးအောင်တောင်းကိုခုလို blacklist စီးရင်သွင်းတာနောက်တောင်ကြာနေပြီဖြစ်ကြောင်းဝေဖန်မှုတွေလည်းရှိနေတာပါအကြောင်းကတော့အရင်စစ်အစိုးရဝင်ကြီးတွေဖြစ်ခဲ့ပြီးလက်ရှိလွှတ်တော်အမတ်တွေဝင်ကြီးတွေဖြစ်နေကြတဲ့ဦးမောင်ဦးဦးစိုးသားဦးလွန်တီဦးသိန်းစောဦးတင်နိုင်သိန်းဦးလာထွန်းနဲ့ခရိုနီအမတ်တွေဖြစ်တဲ့ဦးခင်ရွှေဦးသေးဦးတို့လိုပုဂ္ဂိုလ်တွေဟာ blacklist စီးရင်ထဲမှာပါဝင်ပြီးသားဖြစ်နေလို့ပါလက်ရှိဦးအောင်တောင်းရဲ့ရည်တည်လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လေမြန်မာနိုင်ငံတွင်နိုင်ငံသားဗန်တွေဝင်ရောက်ရေးကိစ္စဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံသားကုမ္ပဏီကြီးတွေ operator အဖြစ်ဝင်ရောက်လုပ်ကိုင်ရေးကိစ္စတွေမှာပြင်းပြင်းထန်ထန်ဥဆောင်ကန့်ကွက်ခဲ့သူဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်ဖြစ်ပေါ်ခဲ့တဲ့ဘာသာရေးဆန်တဲ့အကြမ်းဖက်မှုဖြစ်စဉ်တွေရဲ့နောက်ွယ်မှာပါဝင်ပတ်သက်တဲ့ဆိုပြီးကြေကြေပြင်းပြင်းသတင်းဖြစ်ပေါ်ခဲ့သူလည်းဖြစ်နေပြန်ပါတယ်။သူ့ရဲ့ပိုင်ဆိုင်ကြွယ်ဝမှုအလွန်များပြားပြီးလက်ရှိသူ့သားဦးနေအောင်ဟာလည်းကြီးမားတဲ့အစိုးရကန်ထရိုက်လုပ်ငန်းအများအပြားလုပ်ကင်ခွင့်ရရှိနေသူခရိုနီတထေးကြီးတဦးလည်းဖြစ်နေပါဗျ။ဒီအချက်တွေကိုစုံစမ်းထောက်လှမ်းပြီးအမေရိကန်အစိုးရဟာဥအောင်တောင်းကို blacklist စီးရင်သွင်းလိုက်ပုံရပါဗျ
။ပြောရရင်အမေရိကန်အစိုးရအနေနဲ့အရင်စစ်အစိုးရထိပိုင်ကောင်းဆောင်တယောက်ဖြစ်ခဲ့သူမှတ်တမ်းမကောင်းခဲ့သူလက်ရှိလည်းမှတ်တမ်းမကောင်းသူတယောက်ကို blacklist စီးရင်သွင်းတာသိစိတ်ကြေတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့လိုစီးရင်သွင်းခံရသူဟာပြည်ကံမျိုးပါတီရဲ့ထိပိုင်ကောင်းဆောင်တယောက်ဖြစ်နေတာကြောင့်ရုပ်ပါတီကျိုးစီးပွားကိုကာကွယ်ဖို့ကျွတ်တော်ကိုလွှမ်းမိုးထားတဲ့ဒီခံပြုခေါင်းဆောင်တွေနဲ့ပါတီဝင်တွေကအမေရိကန်အစိုးရရဲ့ကြီးညာချက်ကိုကန့်ကွက်ဖို့လှုပ်တာဟာလည်းစိတ်ကြီးမထူးဆန်းပါဘူးဒီကျွတ်တော်ဟာအရင်စစ်အစိုးရကစိတ်ကြိုက်ဖန်ပြီးကျင်းပပေးခဲ့တဲ့မျှတမှုမရှိတဲ့2010ယူကော့ပွဲကတက်လာတဲ့အမတ်တွေနဲ့ဖွဲ့စည်းထားလို့ဖြစ်ပါတယ်ဆန်းကျင်တာကကျွတ်တော်ကိုခုလုံးလုပ်ပြီးကန့်ကွက်တဲ့လုပ်ရက်ကိုဒေါ်စန်းစုကြည်နဲ့ NLD အမတ်တွေကပါဝေဖန်ကန့်ကွက်မှုမလုပ်ခဲ့တာပါပဲ
ဒီလိုကန့်ကွက်မှုမလုပ်နိုင်တာဟာလွှတ်တော်တွင်မဲခွဲတာမျိုးမဟုတ်ပဲကန့်ကွက်လိုသူရှိပါသလားဆိုပြီးမေးလို့လောက်ရကန်ရခက်ခဲတာကြောင့်ဒီအတိုင်းထောက်ခံတဲ့သဘောနေလိုက်ရတယ်ဆိုပြီးစင်ကြေပေးခြင်းလဲပေးလို့ရပါတယ်ဒါပေမဲ့နောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်မှာတော့အမေရိကန်အစိုးရရဲ့ဒီကြေညာချက်ဟာ NLD ပါတီနဲ့တိုင်ပင်ပြီးလောက်တာမဟုတ်တဲ့အကြောင်းအမျိုးသားရင်ကြားစစ်ရေးကိုလုပ်နေတဲ့အချိန်မှာနောက်ကျောင်းပြန်နာတွေကိုတိတ်ပြီးစိတ်မပါဘူးအမေရိကန်အစိုးရရဲ့ဒီကြေညာချက်ဟာဘသူကိုမှအကျိုးမပြုဘူးဆိုပြီးဖြေခဲ့တာကြောင့်ပြည်သူတွေအံ့အားသင့်ခဲ့ကြတာပါတကယ်တော့အမေရိကန်အစိုးရဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူ့သဘောထားကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်အစိုးရအနေနဲ့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိစွာကျင်းပပေးရေးတိုင်းရင်းသားတွေနဲ့အပြစ်ခက်ရက်စဲပြီးငြိမ်းချမ်းရေးတည်ဆောက်ရေးလူခွင့်ရေးလေးစားလိုက်နာရေးတွေပဲဖြစ်ပါတယ်။အဲ့ဒီအထက်မှာလာမယ့်2015ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲကာလမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာမယ့်အရေးစိုးရိမ်ပူပန်မှုလည်းရှိနေတာပါ။ဒီအချက်လက်တွေကြောင့်ဦးအောင်တောင်းကို blacklist စီးရင်သွင်းလိုက်ပုံရပါတယ
်။ဒါနဲ့ပတ်သက်ပြီးဒေါ်စန်းစုကြည်နဲ့ NLD ပါတီဘက်ကလုံနိုင်တာကအမေရိကန်ဆိုရကြီးညာချက်ကိုမထောက်ခံရင်တော့တိတ်တိတ်နေလိုက်ကိုပါပဲ။အကြောင်းကဒါအမေရိကန်ဆိုးရရဲ့လောက်ရဖြစ်နေတဲ့အတွက်ကြောင့်ပါအခုတော့ပြည်သူများစုကြီးကမုန်းနေပြီးအရင်ကလည်းနာမည်မကောင်းပြည်သူတွေပေါ်လည်းမကောင်းလက်ရှိမှာလည်းတိုင်းပြည်ကောင်းရမွေးရလောက်ကင်ဆောင်ရနေတာမတွေ့ရသေးတဲ့ ီခံပြုခေါင်းဆောင်တယောက်ကိုသူ့ပါတီနဲ့သူ့ပါတီကလွှမ်းမိုးထားတဲ့တွတ်တော်ကအကာအကွယ်ပေးတဲ့ကိစ္စမှာအလိုလိုလိုပါဝင်ပါလိုက်တဲ့ကိစ္စဒီလူလူအတွက်အမြင်မရှင်းစရာဖြစ်လာပါပဲ။ဒီလိုရကြောက်ဒေါ်ဆန်းစုကြည်နဲ့ NLD ပါတီဟာတွတ်တော်အုပ်စုဝင်ပြည်ခံပြုပါတီခေါင်းဆောင်အနေနဲ့ဆက်ဆံရေးကောင်းမှုအတွက်အမေရိကန်အစိုးရရဲ့မြန်မာဒီမိုကရေစီအရေးအပြေးထောက်ခံမှုကိုကန့်ကွက်တယ်လို့ဖြစ်မနေဘူးလား။ဒီလူတွေရဲ့ဆန္ဒသဘောထားကိုလှည့်လည်ရှုရကြမနေဘူးလားဆိုတာကျန်တဲ့စဉ်းစားသုံးသပ်ဖြစ်မှာကြောင့်ကြားလိုက်ရပါတယ်။We'll be right back.